နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှအရင်ကခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပါဝင်ခွင့်ပြုမှဖြစ်ပြီးဖြောင့်မတ်မှန်ကန်စွာအသွွန်ခွန်ဆိုင်ပါဝင်ကြဖို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ NLD အစိုးရလက်ထက်ပြည်သူလူထုအတွက်အခွင့်အလမ်းတွေရဖို့ဆောင်ရွက်နေတဲ့အချိန်မှာခရိုနီလုပ်ငန်းရှင်တွေဘက်ကလည်းအရင်လိုမဟုတ်ဘဲစီးပွားရေးနယ်ပယ်မှာဥပဒေနဲ့အညီမှန်မှန်ကန်ကန်လုပ်ကြဖို့မနေ့စနေနေ့ကနေပြည်တော်မှာကျင်းပတဲ့စီးပွားရေးလုပ်ငန်းများဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ကပြောခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်
။ဒီတွေ့ဆုံပွဲအခမ်းအနားကိုခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေလို့နာမည်ကြီးနေတဲ့ Max Uzozo, Zegaba Ukinshwe, Utesa Koza သူ့ရဲ့သားနှစ်ဦး AD Uchikai, ဗဒမြားနဂါဦးနေဝင်းထွန်း၊တကုံ International ဦးဝင်းအောင်တို့အပြင်ဗိုလ်ချုပ်မှူးကြီးအငိမ့်စာတန်းရွှေရဲ့မြေဖြစ်သူကိုနေရွှေသွေးအောင်တို့တက်ရောက်တာတွေ့ရပါတယ်။ NLD ဆိုရတဲ့လက်ထက်မှာအရင်ခရိုနီလုပ်ငန်းရှင်ကြီးတွေနဲ့ပတ်သက်လို့သဘောထားဘယ်လိုရှိတယ်လဲဆိုတာကိုဒေါက်ဆန်းစုကြည်ကသူ့ရဲ့အခမ်းအနားအဖွင့်မိကုန်းမှာအခုလိုပြောသွားပါတယ
်။အရင်တော့ကလုပ်နေတဲ့စီးပွားရေးသမားတွေအတွက်နေရာမရှိပါမလားဆိုတဲ့ပူပန်တော့တာတွေလည်းရှိပါတယ်။ဒီဘက်ကတော့အားလုံးကိုကြိုးစားပါတယ်။ဒီဘက်ရဲ့နိုင်ငံသားများအားလုံးဟာကျမတို့စီးပွားရေးတိုးတက်မှုဖွံ့ဖြိုးမှုမှာပါဝင်ပြီးတော့ဆောင်ရွက်စီစဉ်ပါတယ်။အရင်တော့ကအတိတ်ကိုပြန်ပြီးတော့ကြည့်တာမဟုတ်ဘဲနဲ့အနာဂတ်ကိုမျှော်တဲ့မူဝါဒမျိုးနဲ့ကျမတို့ကဆက်ပြီးတော့ဆောင်ရွက်သွားချင်တာဖြစ်ပါတယ်။ကျမတို့အနေနဲ့တော့ကျမတို့ပြည်သူပြည်သားတွေကနေပြီးတော့ချမ်းသာကြွယ်ဝလာကျမသဘောကျပါတယ်။ဒါပေမဲ့ချမ်းသာကြွယ်ဝဘဝမှမဟုတ်ရလို့ရပါတော့။အရင်တော့ကမှန်တာမှမှန်တာအတိတ်ကိုတော့ပြန်ပြောလို့မရတော့ဘူး။အခုပြစ်ဆုံးပါမှာတော့မှန်ကန်ကန်ဆက်ပြီးတော့လုတ်သွားပါလို့ကျွန်မအနေနဲ့ထင်တာရက်ခံချင်ပါတယ်
။ပြည်သူအများစိတ်ထဲမှာရှိနေတဲ့ခရိုနီလုပ်ငန်းရှင်ဆိုတဲ့အပေါ်မှာနာကျင်ပြီးမယုံကြည်တဲ့စိတ်တွေပယ်ဖျောက်နိုင်ဖို့အများအကျိုးအတွက်မိမိရဲ့ချမ်းသာကြွယ်ဝမှုတွေကိုအသုံးချဖို့ဒေါက်ဆန်းစုကြည်ကလုပ်ငန်းရှင်တွေကိုအခုလိုတိုက်တွန်းသွားပါတယ
်။အရင်ဒီအစိုးရမတက်ခင်ကအလုပ်တည်နေတဲ့မြန်မာအင်္ဂလိပ်ဘာသာစကားကိုမတိုက်ချင်ဘူး။ကျွမ်းကျင်မှုဆိုပေမဲ့တောင်မှတည်နေတဲ့အသုံးအနှုန်းတစ်ခုရှိပါတယ်။ခရိုနီဆိုတဲ့အသုံးအနှုန်း။ဒါကျွန်တော်တို့နိုင်ငံတနိုင်ငံလုံးမှာပြန့်ပွားနေပြီခရိုနီတွေ။ဒီစီးပွားရေးအောင်မြင်နေတဲ့လူတွေကခရိုနီတွေ။ပြောရမယ်ဆိုလို့ရှိရင်အစိုးရနဲ့အာဏာရှိတဲ့ပုဂ္ဂိုလ်များနဲ့ပင်းပြီးတော့မိမိရဲ့အောင်မြင်မှုအတွက်လှုပ်ရှား။တရားဥပဒေပေါင်းပြီးလှုပ်ရှားမဟုတ်ဘူး။ဒါအများပြည်သူအတွက်လှုပ်ရှားမဟုတ်ဘူးဆိုတော့ဒီလိုဝေဖန်ချက်တွေရှိပါတယ်။ဒီလိုဝေဖန်ချက်တွေကြားတဲ့အခါမှာကျမစိတ်မကောင်းပါဘူး။စိတ်မကောင်းဘူးဆိုတာကျမတို့ရဲ့ပြည်သူပြည်သားများအချင်းချင်းဘာလို့တောင်စိတ်ဝေးကွဲနေကြပါလဲ။စိတ်တကယ်လည်းဒီလိုပဲကိုယ့်အတွက်ပဲလုပ်မယ်ဆိုတဲ့လုပ်ငန်းရှင်ကြီးများကျမတို့နိုင်ငံမှာများနေသလား။ကိုယ်ကျိုးအတွက်ပဲကြည့်မယ်ဆိုတဲ့ပုံပေါ်ရကျမတို့နိုင်ငံမှာများနေသလား။ဒီလိုဟာမျိုးတွေရှိနေတယ်ဆိုရင်နိုင်ငံအတွက်ဓမ္မဝင်နေကြဖြစ်တယ်။ဒါပေမဲ့ကျမယုံကြည်ချက်တစ်ခုကအတိတ်ဆိုတာကိုယ့်ကိုချီးမြှောက်ထားဖို့မဟုတ်ဘူး။ပင်ကားစာယူပြီးတော့ရှေ့ကျမကိုဆက်သွားနိုင်ရမယ်။တစ်ချိန်တစ်ခါတော့ကို့အတွက်ပဲလုပ်ခဲ့တဲ့ပုံကိုယ်တွေကနောက်တစ်ချိန်တစ်ခါမှအများအတွက်မလုပ်နိုင်ဘူးလား။အများအတွက်လုပ်နိုင်တဲ့အရေးချင်းတွေတို့မှမရှိဘူးလား။ကို့အဆုအဖွဲ့ကို့ရဲ့လုပ်ငန်းကို့ရဲ့ပတ်ဝန်းကျင်ကို့ရဲ့မိသားစုအတွက်ပဲစဉ်းစားခဲ့တဲ့ပုံကိုယ်များဟာအမြင်ကျေလာပြီးတော့ဒီတိုင်းပြည်လုံးအတွက်စဉ်းစားနိုင်တဲ့အရေးချင်းတွေမမွေးနိုင်ဘူးလားဆိုတာကိုတန်ကျမစဉ်းစားကြည့်ပါကျမတို့ကဖြစ်နိုင်တယ်လို့ယူကြည့်ပါတယ်ဖြစ်နိုင်ဖို့အတွက်လည်းကျမတို့အခွင့်အရေးတွေပေးပါ
စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ NLD အစိုးရတဲ့လက်ထက်မှာအခွန်ကိုဥပဒေနဲ့အညီမှန်မှန်ကန်ကန်ပေးဆောင်ဖို့လိုအပ်ကြောင်းဒေါက်တာဆန်းစုကြည်ကအလေးပေးထည့်သွင်းပြောဆိုခဲ့သလိုဒီတွေ့ဆုံပွဲကိုဖိတ်ကြားရမှာလဲအကောက်ခေါ်အများဆုံးပေးတဲ့လုပ်ငန်းရှင်158ဦးကိုရွေးချယ်ဖိတ်ကြားခဲ့ကြောင်းဒေါက်တာဆန်းစုကြည်ကပြောကြားခဲ့ပါတယ်ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ NLD စီးပွားရေးအကြံပေးကော်မရှင်အတွေ့အမှုဦးမင်းခင်ကတော့ခရိုနီလုပ်ငန်းရှင်ကြီးတွေအနေနဲ့အရင်လိုမဟုတ်ပဲဖြောင့်မတ်မှန်ကန်စွာလုပ်ကင်ဖို့ဒေါက်ဆန်းစုကြည်ကရည်ရွယ်ပြီးတတိပေးလိုက်တာဖြစ်တယ်လို့ပြောပါတယ်
။ဒေါက်ဆန်းစုကြည်ကခရိုနီစီးပွားရေးစီးပွားရေးလုပ်ငန်းရှင်ကြီးတို့တရင်စကားပေးသွားတာဗျ။သူပေးသွားတဲ့တရင်စကားကျွန်တော်နားလည်လိုက်တာကတော့စီးပွားရေးကျွန်တော်ကြောင်းပြီးထူထောင်သွားလာမှာသူအလုံးပါဝင်ရှိတယ်။ပါဝင်ခွင့်ရှိတယ်ပါဝင်နိုင်တယ်။ဒါပေမဲ့ဥပဒေအတိုင်းတရားဥပဒေလမ်းကြောင်းအတိုင်းတရားဥပဒေအတိုင်းလုပ်ရမယ်။ဒါပြီးတော့ဆောင်းပေါ်ဆောင်းထိုက်တဲ့ခုံလေးကိုပြေဝဆောင်းရမယ်။နောက်သူပြောရတာရှင်းပါလေ။ဟိုလမ်းတစ်ကိုရှောက်ကြပါ။အမကန်ကန်လုပ်ကြပါ။ဟောဒီတရားတော့ပြောင်းလဲပါရေလိုလုပ်ပါနဲ့တော့။ application မှာစီအများအတွက်တိုက်ပြီးတော့ကြည့်ဖို့ချိန်ရောက်ပြီ။အဲသူပြည့်ရတဲ့တရင်စက ါပါပဲဒီနေ့
တောင်ဆန်းစုကြည်ရဲ့မိကုံးမှာတော့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးမှာအရေးပါတဲ့အာဂရိလိုက်စားမှုကင်းစင်ရေးကို NLD အစိုးရအနေနဲ့ဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်သူ့ရဲ့မိကုံးမှာအဓိကလူသားအရင်းမြစ်ကိုအားကိုးတဲ့စီးပွားရေးမူဝါဒကိုချမှတ်ကျင့်သုံးမှာဖြစ်တယ်လို့တောင်ဆန်းစုကြည်ကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။